ကရင်မျိုးသားအစည်းအရုံး KNU တပ်မဟာအုံနယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကြီးအောင်ပေါင်း130ကျော်ရေနစ်မြုပ်နေသလိုရေပင်းကြောင့်လူသေဆုံးမှုတွေလည်းရှိနေပါတယ်။တွာလာရေခက်ခဲနေပြီးဝမ်းရောဂါဖြစ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ်။
ကရင်မျိုးသားစီယုံတက်မာတုံထိန်ချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကျေးရွာပေါင်း130ကျော်ရေမြင့်မြုပ်ကတချို့ကျေးရွာတွေမှာတော့အိမ်တွေမျောပါကုန်တာလူတွေမျောပါကုန်တာတွေရှိပြီးကလေးငယ်တွေသေဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ကျွန်တော်တို့ပဲခူးတိုင်းညောင်လေးပင်ခရိုင်ကိုကျွန်တော်ကရင်တက်မာတုံထိန်ချုပ်နေနေမှာပေါ့စောတိမြို့နယ်ကိုကျွန်တော်တို့ကိုယ်နဲ့လေတို့မြို့နယ်ဟောဒီမုံမြို့နယ်ဟောအဲ့မြို့နယ်မှာအားလုံး130ကျော်တော့ရင်းနေနေဦးတော့ရေပိတော့ကရောက်နေတာပေါ့အဲ့မှာမုံမြို့နယ်ဆိုတဲ့58ပါပေါ့အဲ့မှာမုံမြို့နယ်ကနေမုံမြို့နယ်58မှာအဲ့ကျောင်းရောင်းစုကကြီးွာရေကြိုက်သားွားပြီးတော့အဲ့အိမ်ကြီးရဲ့ဘုံရောပါကုန်ပြီးတော့လူကြီးလူကတော့ကလေးတယောက်ကိုချက်လင်းအောင်လဲသမီးလေးပေါ့လင်းနေရွယ်ကလေးတယောက်ရေထဲမှာရောပါသွားတာပေါ့
အဲ့ဒီဒေသမှာမကြသေးခင်တုန်းကတိုက်ပွဲတွေရှိနေပေမဲ့အခုရေကြီးတဲ့အချိန်ဒီမှာတော့တိုက်ပွဲမဖြစ်ပေမဲ့စစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ရေဘေးဒဏ်ကိုခံစားနေရတယ်လို့လည်းပြောပါတယ်
။တိုက်ပွဲတော့လောဆယ်မဖြစ်ဘူးမှာတိုက်ပွဲမဖြစ်ဘူး။ငါကတိုက်ပွဲဖြစ်တဲ့နေရာကြီးပဲ။အခုကြွားသားကြီးကတိုက်ပွဲတဲ့အခါဒီရေကြီးနေနေမှုရခံရတဲ့ဟာသက်လည်းပဲဒုက္ခတွေရောက်နေရတာ
။
အခုတော့တိုက်ပွဲတော့မရှိဘူး။မရှိမှလည်းရေထက်ကြီးတော့ဒုက္ခတွေပုံဆုံးထက်ရောက်နေရပါဘူး။
အခုဆိုရင်စစ်တပ်ကလည်းအဲ့ဒီနေရာတွေမှာပိတ်ဆို့ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်နေတဲ့ပြည်သူတွေဟာကျန်းမာရေးပြဿနာတွေကိုကြုံရတဲ့အခါမှာစေကူတမှုခံယူဖို့ခက်ခဲတာတွေလည်းဖြစ်နေတယ်လို့ဆိုပါတယ်
။ဝန်ရောက်ကလည်းဖြစ်တယ်။ရေလည်းမတန့်ဘူးတချို့အရဆိုရင်ကျန်းမာရေးကြောက်သူစေကူတမှုတွေသူမရဘူးရေရဲကြီးစစ်တပ်ကလည်းနေနေပိတ်ထားတဲ့နေရာရှိတော့သွားရလို့ခက်ခဲနေရတ
ယ်။ဇူလိုင်လ28ရက်နေ့မနေ့ကစပြီးစစ်တောင်းမြင့်ရေတမန်ကျိုးမှုကြောင့်ရည်များအချိန်နဲ့ကြီးရွာလေးစီကိုဝင်ရောက်လာတဲ့အတွက်ဤအိမ်ကြီးရင်းနှစ်မြုပ်တာတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါရယ်လေတူမြို့နယ်ထဲမှာတော့ကြီးရွာပေါင်း40ကျော်ရင်းနှစ်မြုပ်ပြီးလူရင်2000ဝန်းကျင်ခန့်ရေဘေးသင့်ခဲ့ပါရယ်အဲ့ဒီဒေသမှာရေဘေးသင့်ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်း KNU ကတော့သတင်းထုတ်ပြန်ထားပါရယ်ရှင်